ဗြိတိန်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပေါ်ဆက်ပြီးထောက်ခံသွားမယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကပြောလိုက်ပါတယ်။ဗြိတိန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ Mr. Johnson တို့တွေ့ဆုံအပြီးဗြိတိန်နိုင်ငံသားရေးဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝပေါ်ပေါက်လာရေးအတွက်ဗြိတိန်အစိုးရဘက်ကဘယ်လိုကူညီဆောင်ရွက်နေသလဲဆိုတာကိုမတ်စုမြတ်မွန်ကတင်ပြပါလိမ့်မယ်ရှင
်စက်တင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာ12ရက်တနင်္လာနေ့မှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့တွေ့ဆုံခဲ့ပါတယ်ဗြိတိန်နိုင်ငံသားရေးဌာနရဲ့ Lancaster House အဆောက်အဦးမှာတွေ့ဆုံမှုအတွင်းမြန်မာအစိုးရအသည့်ဦးစားပေးဆောင်ရွက်နေတဲ့ကိစ္စတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့ဗြိတိန်နိုင်ငံသားရဲ့ရုံးရက်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆက်ပြီးတော့ထောက်ခံသွားမယ်ဆိုတာကိုနိုင်ငံသားရဲ့ဝန်ကြီး Boris Johnson ကထပ်ပြီးတော့ကတိပြုခဲ့ပါတယ်။ပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ NLD အစိုးရအတွက်ဘလို့ကိစ္စတွေကစိန်ခေါ်မှုတွေဖြစ်တယ်လို့ဗြိတိန်အစိုးရကမြင်ထားတယ်လဲဆိုတာကိုတော့ဘာမကမ်ပိန်း UK ကစီယုံရေးအရာရှိမတ်ဝေနှင်းပွင့်တုံကိုမေးကြည့်ပါရယ
်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်တယ်ဆိုတာသူတို့သိတယ်ဒါပေမဲ့လည်းစစ်တပ်ဘက်ကနေပြီးတော့ပါလီမန်ထဲမှာ25ရာခိုင်နှုန်းရှိနေတာတချို့နေရာဒေသတွေမှာစစ်တပ်ကအာဏာရှိနေတုံးမဲ့ဆိုတာကိုသူတို့ကသိတယ်ပေါ့နော်အဲ့ဒါကြောင့်လည်းရှေ့ဆက်ပြီးတော့မြန်မာနိုင်ငံမှာလိုအပ်တဲ့အကူအညီရှိလာခဲ့ရင်ပြီးတဲ့ခါကျတော့ဒီဗြိတိန်နိုင်ငံအစိုးရဘက်ကသူတို့လုံနိုင်တဲ့ဟာမျိုးတွေရှိခဲ့ရင်သူတို့ကူညီဖို့အစဉ်သင့်ရှိပါတယ်ဆိုပြီးတော့ပြောရမျိုးတွေလည်းရှိပါတယ်တခုကောင်းတာကအခု Boris Johnson ကမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့သူအဲ့လောက်ထိစိတ်ဝင်စားမှုလည်းအဲ့လောက်မရှိဘူးပြီးတော့လူခွင့်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းတိတ်ပြောတာမျိုးမရှိဘူးဆိုတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ပြီးရဲ့နောက်ပိုင်းမှာသူပို့ပြီးတော့ပါဝင်လာမယ်လို့တော့ညွှန်နေမိတယ
်ဒေါအောင်ဆန်းစုကြည်နဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံမှုအတွင်း21ရာစုပင်လုံငြိမ်းချမ်းရေးညီလာခံကိစ္စနဲ့မြန်မာတနိုင်ငံလုံးငြိမ်းချမ်းရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဒါကြောင့်လက်ရှိဗြိတိန်အစိုးရအနေနဲ့ငြိမ်းချမ်းရေးကိစ္စအပေါ်မှာဘလောက်အလေးထားကူညီမှုတွေရှိပါသလဲဆိုတော့
အခုဆိုလို့ရှိရင် conservative အစိုးရလက်ထက်မှာသူတို့ရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့မြန်မာအစိုးရနဲ့ပူပေါင်းဆောင်ရွက်မယ်အထူးသဖြင့်စစ်တပ်နဲ့ပူပေါင်းဆောင်ရွက်မယ်ပေါ့နော်အဲ့လိုလှုပ်ချင်းအဖြစ်စစ်တပ်ကလူတွေကမြန်မာနိုင်ငံအတွင်းထဲမှာလူခွင့်ရေးဆိုတာဘာလဲဆိုတာသိလာမယ်သူတို့ကအဲ့လိုမျိုး engage လုပ်ပြီးတော့အပြောင်းလဲတစ်ခုကိုရမယ်ဆိုပြီးတော့ညှို့လင့်တယ်အဲ့ဒါကြောင့်လည်းသူတို့အခုဒီမြန်မာစစ်တပ်ကိုသူတို့ training ပေးတာတို့ဘာလို့သူတို့အဲ့ဒါတွေလုပ်နေတယ်ရှင
် Boris Johnson နဲ့တွေ့တဲ့အချိန်မှာဗြိတိန်စီးပွားရေးလုပ်ငန်းတွေပေါ်လေပို့ပြီးတော့မှဒီလိုရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်မဲ့အခွင့်အလန်းတွေကိစ္စဆွေးနွေးတယ်နောက်တစ်ခါဒီလေယာစိုက်ပျိုးရေးတို့ကျန်းမာရေးတို့ပညာရေးတို့ကဏ္ဍမျိုးမှာဒီနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့မြှင့်တင်နိုင်ဖို့အတွက်ကိုလည်းသူတို့အမြင်ချင်းဖလှယ်ဆွေးနွေးတယ်ဆိုပြီးတော့မြန်မာတန်ယုံရဲ့ထုတ်ပြန်ချက်ထဲမှာတော့ပြောထားပါတယ်ဆိုတော့လက်ရှိမှာကောဒီလိုကိစ္စမျိုးတွေပေါ့နော်ဗြိတိန်စီးပွားရေးတွေမြန်မာနိုင်ငံမှာပို့ပြီးရင်းနှီးမြှုပ်နှံနိုင်ဖို့ကိစ္စဘလောက်ထိသူတို့ဗြိတိန်ဘက်ကလိုလားလဲနောက်တစ်ခါခုနပြောတဲ့စိုက်ပျိုးရေးကျန်းမာရေးပညာရေးကဏ္ဍတွေမှာပို့ပြီးတော့အကူအညီတွေပေးနိုင်ဖို့အတွက်ကသူတို့ဘက်ကဘာတွေစီစဉ်ထားတာရှိတယ်လို့သိရပါလိမ့်ရှင
် Conservative အစိုးရပြောင်းလာကလေးဟိုပါသူတို့အဓိကစိတ်ဝင်စားတဲ့အကြောင်းအရာကဒီဘဝရေးရင်းနှီးမြှုပ်နှံမှုတွေကိုသူတို့ကပိုစိတ်ဝင်စားတယ်လူခွင့်ရေးထက်ဆိုင်ဆိုတော့မြန်မာနိုင်ငံမှာအစိုးရမပြောင်းခင်ကတည်းကဟိုကအရင်ကဒီအစိုးရနဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ပြီးတဲ့အခါကျလို့ရှိရင် engagement လုပ်ရင်းနဲ့အပြောင်းလဲတွေဖြစ်မယ်ဆိုပြီးတော့သူတို့လှုပ်လာတာပါဒီမျိုးနံမှုလုပ်မယ်ဆိုရင်ကောင်းတယ်မြန်မာနိုင်ငံတိုးတက်အောင်လုပ်ပေးမယ်ဆိုတဲ့ဟာမျိုးတွေဆိုရင်တော့ကောင်းတယ်ဒါပေမဲ့အချိန်ထဲမှာလည်းကိုကြိုးစည်းပွားအတွက်ရှာတာမျိုးတွေတော့မဖြစ်စေချင်ဘူးသူတို့တည်တဲ့နာကမြန်မာနိုင်ငံအတွက်မှာလူခွင့်ရချူဖောက်မှုတွေဆိုတာတိုင်းနာဒေသတွေဘက်မှာရှိနေတော့မယ်အဲ့ဒါတွေအတွက်ကိုလည်းသူတို့ထုတ်ဖော်ကြောဆိုခွင့်နေလုပ်တဲ့
ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုမြန်မာအစိုးရကဖွဲ့စည်းခဲ့တာနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာမျိုးလိုတိုးတက်မှုတွေကိုစောစောစီးစီးမြင်ရတာကိုဗြိတိန်နိုင်ငံသားရဲ့ဝန်ကြီးကကြိုဆိုတဲ့အကြောင်းလဲဗြိတိန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာအခြေအနေဆိုးဝါးနေတဲ့ရိုဟင်ဂျာမွတ်စလင်အတိုင်းအဝိုင်းပြဿနာကိုဖြေရှင်းဖို့အတွက်ရခိုင်ကော်မရှင်ဖွဲ့တာကအရေးကြီးတဲ့ဆောင်ရွက်မှုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရဲ့ဌာနကဖော်ပြပါတယ်။ဒေါအောင်ဆန်းစုကြည်အပါအဝင်မြန်မာပြည်သူတွေရဲ့တတိနဲ့ပေးဆပ်မှုတွေကြောင့်ဆရာနာရှင်အစိုးရကနေဒီမိုကရေစီနီးလန်းချပြည်သူတွေအားကိုးနိုင်တဲ့အယက်သားအုပ်ချုပ်မှုစီကြီးမားတဲ့ပြောင်းလဲမှုကြီးပေါ်ပေါက်ခဲ့တယ်လို့ဗြိတိန်အစိုးရကပြောပါတယ်2015နိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရခဲ့မှုနဲ့နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအယက်သားအစိုးရဖွဲ့စည်းနိုင်ခဲ့တာနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုဗြိတိန်နိုင်ငံသားရဲ့ဝန်ကြီး Boris Johnson ကတွေ့ဆုံစဉ်မှာ ကိုရိုင်းဂုံပြူစကားပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့အစောပိုင်းကတော့ဗြိတိန်ပါလီမန်ကိုတွားရောက်ပြီးတော့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာဂိုနဲ့တွေ့ဆုံပါတယ်။မစ္စတာဘာဂိုဟာမြန်မာဒီမိုကရေစီရေးအတွက်ကိုဟိုးအရင်ကတည်းကကိုရိုင်းပါဝင်လှုပ်ရှားလာခဲ့သူတယောက်ဖြစ်တာမို့ဒီတွေ့ဆုံမှုကနေဘလို့ထူးခြားမှုတွေရှိနိုင်တယ်လဲလို့မေးတဲ့အခါမှာတော့
Mr. John Barko ကညီမတို့မြန်မာအရေးနဲ့ပတ်သက်လာရင်အရန်ကိုအကူအညီပေးခဲ့တဲ့သူတယောက်ပါ။သူကလည်းဒေါအောင်ဆန်းစုကြည်ကိုလေးစားတဲ့သူတွေမှာတယောက်အနေနဲ့ပါတာပေါ့နော်။သူလုံနိုင်တဲ့ဟာပြီးတဲ့အခါကျလို့ရှိရင်ဗြိတိန်အစိုးရအနေနဲ့မလုံနိုင်တဲ့ဘယ်နေရာမှာအကူအညီတင်တယ်ဆိုတာပြောပါဆိုတာမြန်မာလူမျိုးတွေနဲ့တွေ့တဲ့အတိုင်းသူပြောတယ်ဆိုတဲ့အခါကျတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အချိန်မှာသူတို့တေချာတွေးနွေးပြီးတော့သူဘယ်လိုပါဝင်ကူညီလို့ရမလဲဆိုတာမျိုးကိုသူတို့တွေတေချာပြောပြမယ်လို့တော့ယုံကြည်မိတယ်ရှင
်ဒေါအောင်ဆန်းစုကြည်ဟာတနင်္လာနေ့ကတော်ဝင်ကာကွယ်ရေးပညာကောလိပ်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်ဒီကနေ့အင်္ဂါနေ့မှာတော့ဗြိတိန်ဝင်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံမယ်လို့သိထားပါဗျ။ဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခုထက်ပိုတိုးတက်ဖို့အတွက်စီးပွားရေးကိုရှေ့တန်းတင်တာမျိုးမဟုတ်ပဲပွင့်ပွင့်လင်းလင်းပြောဆိုတိုက်တွန်းသွားဖို့မျှော်လင့်တယ်လို့မတ်ဝင်းနှင်းပွင့်တုံကပြောပါဗျ။ဒေါအောင်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်အပြီးမှာတော့အမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်ပါတယ်ရှင်။